ကျူးနိုင်ငံစီရှွမ်းခဲမှာတည်ဆုံးသူ200ကျော်နဲ့ဒဏ်ရာသူ1000ကျော်ရှိနေတယ်။စနေမနေ့လှုပ်ခတ်ခဲ့တဲ့ပြင်းထန်တဲ့ငလင်တန်ခံရသူတွေရှိနေတယ်။ဝေးလံခေါင်ဖျားနေရာတွေကိုခုခါမှာရှာဖွေကယ်ဆယ်ရေးလုပ်သားတွေတွားရောက်နိုင်ပြီဖြစ်ပါတယ်။စနေနေ့မနေ့ခင်းကငလင်တန်အပြင်းထန်ဆုံးခံရတဲ့လူရှမ်းမြို့နယ်ကိုတွားရောက်ဖို့လမ်းပန်းရောတယ်လီဖုန်းဆက်သွယ်ပါပြတ်တောက်နေတာမျိုးအခက်အခဲတွေဖြစ်နေတာပါ။ဒါပေမဲ့အဲ့ဒီချိန်ကစပြီးကယ်ဆယ်ရေးပစ္စည်းတွေရင်တွေတောင်းနေအောင်မြေပြိုကျလို့ပိတ်နေတဲ့အဝေးပြေးလမ်းမပေါ်ကကြောက်တုံးတွေကိုဒိုင်နမိုက်နဲ့ဖြိုခွဲလမ်းရှင်းခဲ့ကြတဲ့အတွက်အခုထောင်နဲ့ချီတဲ့ဒေသခံတွေအတွက်လျှက်စင်ပြီးရောတယ်လီဖုန်းဆက်သွယ်တွေပါပြန်ရနေပြီဖြစ်ပါတယ်။ငလင်တန်းကြောင့်ထောင်နဲ့ချီတဲ့သူတွေအိုးရင်ဆန့်ခွာခဲ့ရပြီးကြက်ချင်းကြီးဖွဲ့ယာယီစခန်းတွေမှာနေရပါတယ်။ကယ်ဆယ်ရေးလုပ်သားတွေဟာတနင်္ဂနွေနေ့ကလူရှမ်းတောင်နှန်းဒေသမှာပိတ်မိနေတဲ့ရွာပေါင်း9ရွာကတက်ကြီးရွယ်ဦးတွေနဲ့ကလေးငယ်တွေကိုကယ်ဆယ်ကူညီခဲ့ကြပါတယ်။တရားဝင်ကြီးချုပ်လီကေဂျန်ကလည်းငလင်တန်ပြင်းထန်ခံရသူအများပြားကိုပြောင်းရွှေ့တဲယုကုသပေးနေတဲ့စီရှွမ်းခင်ချန်တူးမြို့တော်ကနာမည်ကြီးအနောက်ပိုင်းဆေးရုံကိုတွားရောက်ကြည့်ရှုအားပေးခဲ့ပါတယ်။